ကရင်ပြည်နယ်မြဝတီမြို့နယ်ရွှေကုတ်ကိုမြို့တက်ကအွန်လိုင်းကြားဖြန့်ငွေလိမ်လုပ်ငန်းလုပ်နေသူတွေကိုထွက်ခွာကြဖို့ဒေသရင်းနဲ့နိုင်ငံအဖွဲ့အစည်းတွေကသတိပေးထုတ်ပြန်ပြည်တဲ့နောက်အခုမေလအတွင်းမှာမမြင်စဖူးတဲ့တရုတ်နိုင်ငံသားတွေဖျားသုံးစုမြို့ဖက်တိတိတသာဝင်ရောက်လာနေတယ်လို့လုံခြုံရေးအယနာမည်မဖော်လို့တဲ့မြို့ခံတအူက POA ကိုပြောပါတယ်တရု
တ်တွေတော်တော်လေးများဘယ်လိုကြီးဘယ်လိုနဲ့ရောက်လာတယ်တော့ကြောင်းလည်းမသိဘူးတော်တော်များများတော့ရောက်လာတယ်ဒီလိုဆိုပမာလို့တော့ပြောတရုတ်လိုရပြောတယ်ပြုတ်တယ်မကြမ်းဘူးငါးလားပါးဒီမှာပုံများလာတယ်ငါးပါးဒီရှိကုတ်ကိုပဲချမ်းများဟာလေချိုးများတယ်ကြည့်ရစောက်ရအေးနေဆက်ဘက်မှာတော့အဲ့ဒီစောက်နေတော့တွေ့တာတဲကုတ်ကန်းလိုဘာလဲလဲစောက်နေတာစောက်ကြီးတွေ့တာလေဒီကာစီနိုတွေလည်းရှိတဲ့ဟာလည်းရှိတယ်ဆိုတော့လည်းစောက်လို့စဲနေတယ်ရှိတယ်
ဖျားသုံးစုဖက်ရောက်လာတဲ့တရုတ်ကာစီနိုလောင်းကစားလုပ်ငန်းတွေဟာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တပ်နဲ့ပတ်သက်မှုရှိတယ်လို့ဒေသခံကာကွယ်ရေး PDF အဖွဲ့တွေက VOA ကိုပြောပါတယ်။ဒါနဲ့ပတ်သက်လို့ DKPA ဖက်ကတုံ့ပြန်ချက်ကိုမေးမြန်းဖို့ VOA ကဆက်သွယ်လို့မရသေးပါဘူး။ကာစီနိုလောင်းကစားလုပ်ငန်းတွေတွင်ကျယ်လာရင်မြို့တည်ငြိမ်အေးချမ်းမှုမရှိဘဲခိုးဆိုလှည့်မှုတွေပုံမှန်များပြားလာမှာကိုဆိုရင်လည်းလို့ဖျားသုံးစုမြို့ခတ်တူကပြောပါတယ်။
အဲ့ဒီကြားကနေကတော့ထက်ထဲတော့ရှိတာပေါ့အဲ့လိုမျိုးပြည်သူတွေများလာတဲ့ခါကျတော့အခြားလိုက်ပါတော့အခုဆိုရင်တို့အဲ့ဒီကစားဝါးနဲ့ဟိုတင်းတွေများလာတယ်ဆိုလို့ရှိရင်ဒီမှာနေရတာတွေကပုံပြီးတော့တက်သေးတော့မျိုးနဲ့အိမ်မှာရနေပုံမကနေဘူးလေဆိုတော့နေဆက်ဖြစ်တဲ့ကြောင်အဲ့ဒီမှာဘာတွေပေါ်လာမှာတော့ကိုချိုးလေးများတွေတကူတကူတွေဒီရန်မှုတွေပေါ်လာမှာ
အခုလိုတရုတ်နိုင်ငံသားတွေဒေသထဲရောက်လာပြီးတဲ့နောက်ပိုင်းဖျားသုံးစုနယ်စပ်မှာမြေနေရာ900မှုတွေဝယ်ယူမှုတွေဆင်းမြင်လာတယ်လို့လည်းသိရပါတယ်။ရွှေကုတ်ကိုမြို့တက်ကကြားဖြန့်ငွေလိမ်လုပ်ငန်းကာစီနိုလောင်းကစားလုပ်ငန်းတွေလို့ဖျားသုံးစုဖက်ကိုပြောင်းလဲအခြေချလာရင်လူကုန်ကူးမှုနဲ့တခြားရာဇဝမှုတွေဖြစ်ပွားလာမှာဆိုရင်လည်းလို့လည်းနောက်ထပ်မြို့ခံတဦးကပြောပါတယ်။
အဲ့လိုမျိုးလေဖြစ်လာမှာတော့လည်းစိတ်ကူတော့ဗောရမြို့ခံနေနေကတော့တော့မဆင်းဘူးဒီကြလေလိုမျိုးဖြစ်သွားတာလေရရှိတယ်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးဖြစ်မှာတော့စိတ်ကူတော့ဒီလိုမျိုးရောက်လာခဲ့ပြီဆိုရင်အခုတော့မှနည်းတော့ကြားနေရတာပဲဒီမှာလိုလိုဒီမှာလိုလိုဒီလိုမျိုးကလွတ်ရမှုတွေရတယ်ဒီလိုပဲကြားနေရတာပဲဗော
မြန်မာစစ်ကောင်စီနဲ့မဟာမိတ်ဖြစ်တဲ့ကရင်အမျိုးသားတပ်မတော် KNA ခေါ်ကရင်နယ်ခြားစောင့်တပ် BGF ဟာစိုက်ဘာလိမ်လည်မှုဒုစရိုက်လုပ်ငန်းတွေမှာဒေသရင်းကိုရက်ဖွဲ့အရာစုမှုကျူးလွန်နေကြောင်း Justice for Myanmar JFM ရဲ့မေလ22ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Online ငွေလိမ်လုပ်ငန်းမှာအဓိကပါဝင်နေသူတွေထက်မှာကရင်ပြည်နယ်နယ်ခြားစောင့်တပ် BGF ကောင်းဆောင်၃ဦးပါဝင်နေတယ်လို့လဲ United States Institute of Peace USIP အဖွဲ့က April 22ရက်တုန်းကထုတ်ပြန်ထားပါတယ်။ BGF ကောင်းဆောင်ဖြစ်တဲ့ဘူမူကြီးစောချစ်သူနဲ့ဘူမူတင်ဝင်းတို့ကကြားဖြန့်လုပ်ငန်းအတွက်လက်ခံနေရာချပေးတာ၊လုံခြုံရေးအကာအကွယ်ပေးတာစတဲ့အကူအညီပေးလှုပ်ဆောင်နေပြီးမြဝတီမြို့နယ်နဲ့ရွှေကုတ်ကိုမြို့တို့မှာ online ငွေလိမ်ကိန်းကြားဖြန့်စင်တာကိုလုပ်ကိုင်ဆောင်နေကြတယ်လို့ USIP ကဖော်ပြခဲ့ပါတယ်။ထိုင်းအာဏာပိုင်တွေကထိုင်းမြန်မာနယ်စပ်တောင်ရင်မြေတစ်လျှောက်မှာရာဇဝတ်ကိန်းတွေကိုနှိမ်နင်းနိုင်ဖို့ကြိုးပမ်းနေပေမဲ့လိမ်လည်တဲ့လုပ်ငန်းတွေကအဲ့ဒီမှာခြေကုပ်ယူနိုင်နေဆဲပဲဖြစ်လို့တဟာစိုးရင်စရာအခြေအနေဖြစ်တယ်လို့သူတည်တနာပြုစရန်းတွေရေးသားထုတ်ဝေနေသူမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါက VOA ကိုပြောဆိုထားပါတယ်